မြန်မာအရေးအာဆီယံသဘောတူညီချက်၅ရက်ဟာတိုးတက်မှုမရှိသလောက်ဖြစ်နေတာမို့ဒီအတွက်အချိန်ကာလသတ်မှတ်ထားပြီးတော့လက်တွေ့ကြကြခိုင်ခိုင်မာမာဖြစ်အောင်ဆောင်ရွက်ဖို့လိုအပ်တယ်လို့ဒီနေ့ကမ္ဘောဒီးယားနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးတက်ရောက်လာတဲ့အာဆီယံခေါင်းဆောင်တွေကဆုံးဖြတ်သဘောတူခဲ့ကြပါတယ်မြန်မာနိုင်ငံတွင်ငြိမ်းချမ်းချမ်းနဲ့တားရှိခံမဲ့အဖြေတစ်ခုထုတ်နိုင်အောင်အာဆီယံကကူညီသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်မြန်မာနိုင်ငံတွင်ကနိုင်ငံရေးလှိလာသူတွေကတော့မြန်မာရေးအာဆီယံရဲ့ဂျိုးပန်းချက်တွေထိရောက်ပါမလားဆိုတာတန်တရားနဲ့စောင့်ကြည့်နေကြပါတယ်မတ်စုမြတ်မောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေတိုးလာတာဟာမြန်မာနိုင်ငံကိုသာမကအာဆီယံစီးပွားရေးအသိုက်အဝန်းကြီးတည်ဆောက်ရေးကြိုးပမ်းမှုကိုပါထိခိုက်စေတယ်လို့အာဆီယံရဲ့ကြေညာချက်မှာဖော်ပြပါတယ်။အဖွဲ့ဝင်နိုင်ငံတစ်ခုနဲ့ပတ်သက်လို့အာဆီယံရဲ့သမိုင်းမှာအပြင်းထန်ဆုံးလို့သတ်မှတ်နိုင်တဲ့ကြေညာချက်ဖြစ်တယ်လို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံခေါင်းဆောင်တွေပွင့်ပွင့်လင်းလင်းဝေဖန်ပြောဆိုကြပါတယ်။ဒါပေမဲ့လည်းပြည်ရင်းနိုင်ငံရဲ့အကဲခတ်တွေကတော့အဖွဲ့ဝင်နိုင်ငံတွေကြားမှာတနိုင်ငံနဲ့တနိုင်ငံကြားဝင်မဆွက်ရေးမှုနှစ်ပေါင်းများစွာကျင့်သုံးခဲ့တဲ့အာဆီယံရဲ့ဆုံးဖြတ်ချက်တွေထိရောက်ပါမလားဆိုတာတန်တရားနဲ့စောင့်ကြည့်နေကြဆဲဖြစ်ပါတယ်အာဆီယံနိုင်ငံတွေကြားဆွေးနွေးမှုနဲ့ဆုံးဖြတ်ချက်တွေဟာလက်ရှိစစ်ကောင်စီခေါင်းဆောင်တွေဘက်ကပြောင်းလဲအောင်ဖိအားပေးနိုင်ဖို့ခက်ခဲမယ်ဆိုတဲ့သုံးသပ်ချက်မျိုးတွေလည်းရှိနေပါတယ်နိုင်ငံရေးလှိလာသူဦးရထွန်းကအခုလိုပြောပါတယ
်ကျွန်တော်အကဲခတ်ကြည့်တာတော့အဲ့ဒီတော့မမျော်နဲ့နိုင်လို့ထင်တယ်ဒါကြောင့်လို့ဆိုတော့တို့ဒီမနိုင်ငံနဲ့ပတ်သက်လို့ကအာဆီယံအဖွဲ့ဝင်နိုင်ငံတွေကတညီတယ်သဘောထားမထွက်ကြဘူးဟိုမလေးရှားတို့အင်ဒိုနီးရှားတို့တချို့နိုင်ငံတွေကနော်သူတို့ကတော့နည်းနည်းင်းပါတဲ့သဘောထားမျိုးရှိတယ်ဒါပေမဲ့ကမ္ဘောဒီးယားတို့ဖိလစ်ပိုင်တို့ကတော့အဲ့ဒါလိုမဟုတ်ဘူးအဲနည်းနည်းကိုပြီးတော့ပြောပြောင်းပြောင်းပေါ့အဲဆိုတော့ဒီအာဆီယံအာဆီယံအသင်းရဲ့ပြည်ညင်မာကိုနိုင်ကဆင်းရဲချက်တွေချလို့ရှိရင်သူကအလုံးဘုံသဘောတူညီချမှာဆိုတော့ဒီလိုကွဲပြားနေတဲ့အခါကျတော့ဖြစ်လာနိုင်တာကဟိုနေနေကြားနေနေပေါ့နော်ငကူအတိုင်းပဲဖြစ်ဖို့များတယ်ငါပြိတ်ပြီးတော့ထူးခြားထူးထူးခြားကျွန်တော်တို့မမျှော်လင့်နိုင်ဘူးလို့ဆက်ပါအ
ာဆီယံထိပ်သီးဆွေးနွေးပွဲအပြင်အရှေ့အာရှထိပ်သီးညီလာခံအာဆီယံနဲ့ဆွေးနွေးပွဲနိုင်ငံတွေကြားထိပ်သီးအစည်းအဝေးနဲ့နောက်ဆက်တွဲအစည်းအဝေးတွေကိုဆက်တိုက်ကျင်းပနေပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်တို့ကလည်းမြမအရေးအပါအဝင်ဒေသရင်းနဲ့နိုင်ငံတကာကိစ္စတွေကိုကမ္ဘောဒီးယားနိုင်ငံမှာဆွေးနွေးကြဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကထုတ်ပြန်ထားပါတယ်။မြမနိုင်ငံကိုဒေသရင်းနိုင်ငံတွေနဲ့အတူပူးပေါင်းပြီးဖိအားပေးသွားဖို့အတွက်ကိုလည်းအမေရိကန်အစိုးရကပြောကြားထားပါတယ်။ဖြည့်ရင်းကနိုင်ငံရေးစီးပွားရေးလှိလာသူတဦးကတော့အမေရိကန်နဲ့နိုင်ငံတကာရဲ့ပါဝင်မှုနဲ့အာဆီယံရဲ့ဖိအားပေးမှုတွေအပေါ်မှာတန်တရားနဲ့စောင့်ကြည့်နေတယ်လို့ပြောပါတယ်
။ဘုရားရှင်ကလည်းတွေ့တဲ့အချိန်5-point consensus တာလို့မဖြစ်တဲ့အချိန်တိတ်ကြနေနည်းနည်းလားမဖြစ်နေတာရဲ့အချိန်နောက်အရှေ့အရှာဆမ်မစ်လေးလာလေးဆမ်မစ်တက်မယ်ဒီမှာတည်ယူသမားကမတက်မယ်ဆိုတဲ့အချိန်မျိုးဆိုတော့ပြန်ပို့ထူးတဲ့အချင်းချင်းလို့ပြောလို့ရမယ်ဒါပေမဲ့ဒီအချင်းချင်းကမှမဖြစ်တဲ့အဓိကတော့မှလူလူအတွက်အကျိုးရှိမဲ့ပဲတိတိတလားတိတာတဲ့အကျိုးရလာပါလေအဲ့လိုဖြစ်လာမလားဆိုတော့အဲ့ဒါတော့မှတ်စာချက်တယ်အာဆီယံနဲ့တခုခုရွေးရအောင်လုပ်ရမယ်ဆိုတော့အတော့ရှိနေမယ်သို့တော့ဒီမှာမတိကြရရလက်ထောက်လာဆိုပြောလို့ရအောင်ဖြစ်တယ်ဟုတ်ကတော့နိုင်ငံတကာရဲ့တုံ့ပြန်မှုအခြေအနေကဟိုအတော်ကိုအားမရကြဖြစ်လို့အားဝစီရလည်းဖြစ်တယ်အဲ့တော့ကျွန်တော်အနေနဲ့ကတော့ဟိုတိတ်မြန်မြန်ဆာဆာမမျောနိုင်ပါဘူး
အခုအထိတော့မြန်မာနိုင်ငံအရေးမှာအာဆီယံဘက်ကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်ဖို့ကိုပဲတိုက်တွန်းနေပါတယ်ဒီဘုံသဘောတူညီချက်တွေထိရောက်မှုမရှိတဲ့အတွက်ပို့ပြီးတော့ပြင်းထန်တဲ့အရေးယူမှုတွေလိုနေပြီဆိုပြီးတော့တိုက်တွန်းပြောဆိုနေပါတယ်။ဒါကြောင့်လဲအာဆီယံဘက်ကနောက်ထပ်ဘုံသဘောတူညီချက်တွေထပ်ထွက်လာအောင်မလားဆိုပြီးတော့အကဲခတ်တချို့ကခံမှန်းခဲ့ကြပါတယ်။အဲ့လိုထွက်လာခဲ့ရင်စစ်ကောင်စီဘက်ကတုံ့ပြန်နိုင်ခြင်းသဘောထားအပေါ်နိုင်ငံရေးသုံးသပ်သူဦးရထွန်းကအခုလိုပြောပါတယ်
။တို့ဘာတွေထပ်တောင်းဆိုဒီတဲ့ပို့ပြီးတော့ဘာတွေထပ်တောင်းဆိုမလဲဆိုတာတော့ကျွန်တော်တို့ပြောလို့မှန်းလို့မတက်ဘူးပေါ့နော်။ဘာတွေဖြစ်လာမလဲ။ဒါပေမဲ့ပေးကြတာကတော့ဘာမှမလိုက်လျော်ဘူးဆိုတာပေးကြတယ်။ဆက်ဆက်ကားကအဲဒီဘာကြီးတောင်းဆိုတောင်းဆိုတော့လိုက်ကြောက်ခဲ့
မြန်မာနဲ့အာဆီယံအစည်းအဝေးအပေါ်သုံးသပ်သူတွေရဲ့အမြင်တွေပါဒီနေ့အာဆီယံထိပ်သီးအစည်းအဝေးပွဲကတော့လက်ရှိမြန်မာနိုင်ငံတွေအခြေအနေတွေအပေါ်မှာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကမပြတ်ဆောင်ကြည့်နေပြီးတော့အခြေအနေကိုထိပ်သီးညီလာခံကိုတင်ပြဖို့ဆုံးဖြတ်ခဲ့ပါတယ်ထိပ်သီးဆွေးနွေးပွဲနဲ့နိုင်ငံခြားရေးအစည်းအဝေးအပြင်လိုအပ်ချက်ရှိလာရင်တခြားအစည်းအဝေးပွဲတွေမှာပါမြန်မာနိုင်ငံကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲပါဝင်ခွင့်ကွေးဖို့ဆိုတဲ့ကိစ္စပြန်သုံးသပ်ဖို့အာဆီယံပူးပေါင်းဆောင်ရွက်ရေးကောင်စီကိုတာဝန်ပေးတဲ့အကြောင်းလဲကြေညာချက်ထုတ်ပြန်ထားပါတယ်